အခုလိုမျိုးဒီရန်ကုန်တိုင်းတွေကမြို့နယ်တချို့မှာလုံခြုံရေးတွေကစစ်ဆေးမြင့်မြင့်မှုတွေကိုတိုးလုပ်နေတယ်လို့သခိုင်းတိုင်းတွေမှာလည်းစစ်တပ်ကနေမြေရှင်းလင်းမှုတွေကိုလုပ်နေပါတယ်စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်နေတဲ့သခိုင်းတိုင်းရင်းမပင်မြို့နယ်ချွေးရွာတွေဘက်မှာဒီကနေ့နိုဝင်ဘာ19ရက်နေ့မှာစစ်တပ်ကတန့်ဖြန့်ပြီးတော့နေမြေရှင်းလင်းရေးတွေလုပ်နေတာကြောင့်ချွေးရွာ300ထက်မနည်းအိုးအိမ်ဆွန့်ခွာပြေးလွရာကိုထွက်ပြေးနေကြရပါတယ်ဒီကနေ့မနေ့7ရက်နေ့လောက်ကလည်းကောင်းစင်ချွေးရွာအနီးမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF ဖူပေါင်းအဖွဲ့တို့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့နားလည်ကတင်ပြပါမယ်ရှင်စကိုင်းတိုင်းရင်းမပင်မြို့နယ်ထက်ကကျေးရွာတွေကိုစစ်ကောင်စီတပ်တွေကပြီးခဲ့တဲ့အောက်တိုဘာလကတည်းကနေမြေရှင်းလင်းရေးတွေလုပ်နေတာမှာဒီကနေ့နိုဝင်ဘာ19ရက်မနေ့အစောပိုင်းလောက်မှာစစ်တပ်ကတပ်ဖြန့်ပြီးတော့တချို့ရွာတွေထဲဝင်ရောက်ရှာဖွေနေပါတယ်ဒါကြောင့်ရင်းမပင်နယ်အရှိချမ်းကရွာသားကျေးရွာစနောယိုးကျေးရွာနဲ့ကောင်းစင်ကျေးရွာစတဲ့၃ရွာထက်မင်းကရွာသားတွေအိုးအိမ်ဆုံးခွာပြေလို့ရကိုထပ်ပြေးနေရတယ်လို့ရွာသားကျေးရွာခံတဦးကအခုလိုပြောပါတယ
်ဒီနေ့မှမှသူကနေပြီးတော့စီစဉ်တက်ပွဲနဲ့ပေါ့နော်တက်ပြန့်ပြီးတော့ရှင်းရှင်းလင်းလင်းလုပ်တဲ့ပုံစံမျိုးဖြစ်လို့ခုမှတော့ဒီရွာကလည်းမနက်ခင်းပိုင်းကလည်းအကုန်လုံးပေါ့နော်ဆောင်းမဲ့နေတာဖြစ်သွားတာချင်းသွားကပါမယ်နှောက်ရုပ်ပါမယ်ကောင်းစင်ပါမယ်အဲ့ဒီ၃ရွာကတော့ရှောင်ကြတယ်ချင်းအရင်တစ်ခေါက်ကလည်းဒီမလို့နဲ့မှတစ်နှစ်ပေါက်တော့လည်းငါတို့ဘက်ကရှောင်ရတယ်ပေါ့နော်ဒါပေမဲ့ဒီတစ်ခေါက်ကတော့ထိတ်တိုက်လို့မျိုးဖြစ်သွားတာပေါ့ကိုရွာကြီးကိုဥတီပြီးတော့တိုက်ရိုက်လာတာဆိုတော့ဒီတစ်ခေါက်ကတော့ရွာကလူဒီသူတွေတော်တော်များများအကုန်လုံးကရှောင်ရတဲ့နေသားဖြစ်သွားတယ်ချင်
းစကိုင်းတိုင်းရင်းမပင်မြို့နယ်ထဲမှာစစ်တပ်နဲ့ဒေသခံပြည်သူကကိုရီအဖွဲ့တွေအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးကြတော့အခုလိုစစ်တပ်ကနေနေရှင်နေရတွေလုပ်နေတာဖြစ်ပါတယ်စနောယိုကျေးရွာဆိုရင်စစ်တပ်ဝင်ရောက်ရှာဖွေရှင်းလင်းလို့ထွက်ပြေးနေရတာဒါနဲ့ဆိုရင်နေတင်ရှိပြီလို့နော်ယိုကျေးရွာခံတဦးကပြောပါတယ်အသက်ကြီးပိုင်းအဖို့အဖွားတွေကလေးတငယ်တွေနာမကျန်းဖျားနာသူတွေအရန်ဒုက္ခရောက်ကြတယ်လို့အခုလိုပြောပါတယ
်ကျွန်တော်တို့ဒါဆိုရင်တော့ဒီအတင်းရှိပြီပေါ့ပြီးရတာဒီလိုဝင်မှုသွားတယ်မြန်ပြည်ဒီနေ့မှဆိုရင်တော့ဒီနေ့ဝင်မှုသွားတယ်ဆိုရင်တော့နေဒီချို့မှာရှိတဲ့ဥမာကြီးတဲ့စစ်တပ်တော်လည်းကောင်းဒီဝီတို့အဲအဲ့ဒါတွေနောက်ပြီးဆန်ကျယ်တွေပါရောအကုန်ကြီးသွားကြတယ်တကြီးရဲ့ဦးနဲ့ကလေးတွေနာမကျန်းသာနာသူတို့ဒါတွေကတကယ်လည်းဒုက္ခရောက်ပါတယ်။တကြီးတို့တည်ရမယ်ဆိုတော့နေရကလည်းတကယ်စစ်စစ်နဲ့ဟိုပါနေရဆိုတာလည်းဒီနေရမှာကိုမရှိတော့ကြတော့ဒါစင်မြင့်နေရလေးတွေကိုကိုကိုပိုင်ဟိုပါလေးပေါ့ဒုက္ခလေးနဲ့ပဲဒုက္ခရှင်နေနေရလေးတွေကိုပို့ထုတ်ကိုဆွဲဒီကွာလာတော့
ရှင်မပင်နဲ့ကောင်းရှင်ကျေးရောအနီမှာလဲစစ်တပ်ရဲ့ထိုးစစ်ဆင်မှုကြောင့်ဒီကနေ့မနေ့ဆယ်နိုင်လောက်မှာဒေသခံပြည်သူကာကွယ်ရေးပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ပွားနေတယ်လို့ရှင်မပင် PDF တာဝန်ရှိသူတို့က VOA ကိုပြောပါတယ
်ဒီအကြမ်းဖက်စစ်ကောင်စီလည်းပေါ့နော်အဲ့မှာကျွန်တော်တို့ဒီဒေသခံပူးပေါင်း PDF ဖွဲ့တွေနဲ့ဒီတိုက်ပွဲထိပ်သီးမှုဖြစ်ခဲ့တာရှိပါတယ်ကျွန်တော်တို့ဒီပြီးခဲ့တဲ့တစ်ခေါက်ကပေါ့နိုဝင်ဘာ9ရက်နေ့ကဖြစ်ခဲ့တဲ့ဒီဖုံလောင်းဒေသမှာပဲအဲအဲသူတို့စစ်ကောင်ထိုးလာတဲ့အတွက်ကြောင့်မလို့တိုက်ပွဲဖြစ်တာပဲအဓိကလက်လုံးနေတမ်းပါတော့သူဘက်ကတူပြီးလက်လက်ကြီးလက်လက်နေတော့ပေါ့နော်တလက်ဆက်ဖြစ်ခဲ့နေတဲ့အခြေအနေပါလက်ရှိအနေထားကတော့စီရီးယားတော်တော်ကိုတင်းမာနေတဲ့အခြေအနေပေါ့နော်အဲ့ဒါမှတော့ဒီဒီအခုအခြေအနေပေါ့အခုအခြေအနေ
ပြီးခဲ့တဲ့နိုဝင်ဘာ9ရက်နေ့ကလည်းရှင်းမပင်နဲ့တဲပင်ကန်ရွာနဲ့ကောင်းစင်ရွာအနီးမှာလည်းစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကကိုရေးပူပေါင်းအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်ရှင်းမပင်မြို့နယ်အတွင်းတိုက်ပွဲတွေမကြာခဏဖြစ်နေတဲ့အတွက်စစ်တပ်ကမတင်ကားတဲ့ရွာသားတွေကိုဖမ်းဆီးတာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်နေတာကြောင့်အမဲလိုလိုကြောက်လန့်ပြီးတော့ဘေးလွရာကိုထွက်ပြေးနေရတာလို့ဒေသခံတွေက VOA ကိုပြောပါတယ်။ရင်းမပင်မြို့နယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။